ဇန်နဝါရီလ29ရက်စနေနေ့ကရန်ကုန်မြို့တူဝနလူငယ်လေးချီရဲ့စခန်းမှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ပြည်လုံးကြိုးစားထောက်ခံပွဲကတရုတ်ဖော်တင်ဆက်မှုတချို့ကိုတပ်မတော်ကကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဦးစီးကျင်းပခဲ့တဲ့ပွဲမှာအခမ်းအနားကျင်းပရေးလုပ်ငန်းကော်မတီဝင်ဦးမင်းကိုနိုင်ပြောကြားခဲ့တဲ့ကလေးဆက်သားအသုံးပြုခြင်းဆိုင်ရာဟောပြောချက်အပါအဝင်တရုတ်ဖော်ပြသမှုတချို့ဟာတက်မရော်နဲ့လက်နက်ကင်အဖွဲ့အစည်းတွေကြားထာဝရငြိမ်းချမ်းရေးရရှိအောင်ကြိုးပမ်းမှုတွေကိုထိခိုက်စေတဲ့အပြင်တက်မရော်ရဲ့ဂုံတိုက်ခါနဲ့ပုံရိပ်ကိုထိခိုက်နစ်နာစေတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ငြိမ်းချမ်းရေးတရုတ်ဖော်အစီအစဉ်မှာဒီစစ်စင်းရောင်ယူနီဖောင်းဝတ်ဆင်ထားသူတွေကကလေးငယ်တွေကိုတနက်ချိန်ရွယ်ထားတဲ့ပြကွက်ကိုဖန်တီးတရုတ်ဖော်ထားတာနဲ့ပတ်သက်လို့လည်းတက်မရော်အနေနဲ့ပြည်သူလူထုအပေါ်လက်နက်နဲ့ချင်းချောက်အနိုင်ကျင့်ခြင်းအထိတ်တလန့်ဖြစ်စေခြင်းစတဲ့လုပ်ရက်တွေကိုလှုံ့ဆော်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုကြိုးစားထောက်ခံပွဲပြုလုပ်ရတဲ့ရည်ရွယ်ချက်နဲ့အစီအစဉ်တွေဟာအပြုသဘောဆောင်ဖျော်ဖြေမှုတွေဖြစ်ပေမဲ့လည်းတချို့အစီအစဉ်ပါတင်ဆက်မှုတွေကတော့ထာဝရငြိမ်းချမ်းရေးရရှိဖို့အတွက်ကြိုးပမ်းမှုတွေကိုထိခိုက်စေတဲ့အပြင်ဦးမင်းကိုနိုင်ရဲ့ဟောပြောချက်ဟာလည်းကလေးစစ်သားသုံးဆမှုနဲ့ပတ်သက်လို့မှားရွေးမသိနားမလည်ပဲပြောခဲ့တာဖြစ်တယ်လို့ဖြစ်တဲ့အတွက်တမတော်အနေနဲ့ပြင်းထန်စွာကန့်ကွက်ရှုံချတယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ရှင်။